မြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရက်တွေကိုစစ်တပ်ကအရှင်မြင့်လှုပ်ဆောင်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်တာအပြင်တခြားတခါရည်ရွယ်မှုတွေလှုပ်ဆောင်ဖို့အစဉ်သင့်ရှိကြောင်း EU ဥရောပသမ္မဂကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအရှင်မြင့်ဖြစ်ပေါ်လာနေတာကြောင့်လက်နက်တင်ပို့ရောင်းချမှုအပါအဝင်နိုင်ငံတကာကကြားဝင်ဟန်တာမှုတွေလှုပ်ဆောင်ဖို့လိုအပ်နေပါပြီမြန်မာစစ်တပ်အပေါ်တန်ခါရည်ရွယ်မှုတွေထပ်မံလှုပ်ဆောင်မှုအတွက်လည်း EU ကအစဉ်သင့်ရှိနေပါတယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကယားပြည်နယ်ဖရူဆိုမြို့နယ်အတွင်းအမျိုးသမီးနဲ့ကလေးတွေစာနာမှုအကူအညီပေးနေတဲ့ဝန်ထမ်းတွေအပါအဝင်လူ35ဦးထဲမှနေတပ်ဖြတ်မိရှုခံရတဲ့ဖြစ်စဉ်ကအဲ့ဒီလိုတန်ခါအရေးမှုတွေလှုပ်ဆောင်မှုအတွက်ဖြစ်လာစေတယ်လို့လည်းဂျိုးဆက်ဘော်ရဲကကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့မြန်မာစစ်တပ်နဲ့စစ်ကောင်စီအကြီးအကဲတွေအပေါ် EU ကပြစ်မှတ်ထားတန်ခါအရေးမှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်ဒါ့အပြင်မြန်မာအစိုးရကိုEU ကပေးမဲ့ငွေကြေးအကူအညီတွေကိုရပ်တန့်လိုက်ပြီးအာဏာသိမ်းစစ်ကောင်စီကိုအပြစ်မှတ်ပြုရာရောက်စေမဲ့တခြားအကူအညီတွေကိုလည်းမပေးဖို့ဆုံးဖြတ်လိုက်တဲ့အကြောင်း EU ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်မှုတွေကို EU အနေနဲ့ထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေငြင်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်ဖို့ကြိုးပမ်းတဲ့အာဆီယံအခြေခံမူပေါင်း၅ချက်ကိုလည်းထောက်ခံကြောင်း EU ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ